တရုတ်နိုင်ငံရဲ့ကွန်မြူနတီပါတီသစ်ခေါင်းဆောင်တွေဟာတင်းကျပ်တဲ့အင်တာနက်အွန်လိုင်းစင်စာဖြတ်တောက်မှုဥပဒေအပေါ်ဖြေလျှော့ပေးပေအရေးလက္ခဏာလုံးလုံးမပြပါဘူးလို့လေ့လာသူတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့စနစ်မှာတစ်ချိန်ခေါင်းဆောင်အပြောင်းလဲကာလမှာတိုင်းပြည်တွင်အင်တာနက်အသုံးပြုသူတန်ပေါင်း900ကအ ਨੇ စုံတော့အင်တာနက်စင်စာဖြတ်တောက်မှုကိုဖြေလျှော့ပေးဖို့မျှော်လင့်ထားခဲ့ကြတာပါ။အွန်လိုင်းမှာရေးသားခြင်းအပြင်အောက်ခြေဝန်ထမ်းအများပြားကိုတာဝန်ကရပ်နားစေခဲ့တဲ့အထိဖြစ်ခဲ့တဲ့စုံစမ်းစစ်ဆေးရေးတွေရှိလာစေတဲ့အစိုးရအဖွဲ့အတွင်းကအဂရိလိုက်စားမှုတွေအပေါ်ဝေဖန်ပြစ်တင်မှုတွေကိုအခုထက်ပိုပြီးခွင့်ပြုဖို့လွှတ်တော်နဲ့အာဏာပိုင်တွေကိုသူတို့ကတောင်းဆိုနေကြတာပါ။တရုတ်လူမှုရေးသတင်းဌာနရဲ့ထင်ရှားတဲ့သတင်းတောက်လည်းဖြစ်လေလာသုံးသက်သူလည်းဖြစ်တဲ့မိုက်ကယ်အိုင်တီကပြောင်းလဲတွေကအရေးမကြီးဘူးလို့ပြောပါတယ်တရုတ်နိုင်ငံရဲ့အဂရိလိုက်စားမှုတွေပြည့်နှက်နေတဲ့အစိုးရအဖွဲ့ပေါ်တရုတ်ပြည်သူတွေရဲ့ဝေဖန်မှုတွေဟာကာလရှည်ကြာစဉ်းစားချင်းချိန်စရာဖြစ်လာနေတဲ့ပါတီရဲ့ပြဿနာတရားဖြစ်နေပြီးအစ်စ်အဆမ်းမဟုတ်ဘူးလို့လည်းသူကပြောပါတယ်ရှင်